အဲ့ဒီမင်္ဂလိဟာမြန်မာနိုင်ငံအောက်ပိုင်းအယောက်ဒီတိုင်းမြောင်းများမျိုးကဖြစ်ပါတယ်မင်္ဂလိကအသက်60နှစ်ရှိပြီးတော့သူ့ယောက်ျားလေးမိတ်ဆွေတစ်ယောက်ကအလုတ်ကင်ရှာပေးမယ်ဆိုလို့လိုက်လာခဲ့ကတရုတ်မြန်မာနယ်စပ်ထိရောက်ခဲ့တယ်လို့ရောက်စားခံရတဲ့ကာယကချင်းမင်္ဂလိကပြောပြပါတယ်တရုတ်မြန်မာနယ်စပ်ထိသူ့ယောက်လာဖို့နဲ့ပတ်သက်ပြီးအဲ့ဒီကာယကချင်းမင်္ဂလိကိုအာရဗိတ်ကမေးကြည့်တဲ့အခါမှာ
တင်းမှုနေရဖြစ်တာဘုရားနေရရဒါမှဖြစ်တယ်ဒါမှတင်းမှုသူ့နှားလာတဲ့ကားထဲမှာညာရှိလာပါလဲနှစ်ယောက်ပါတယ
်အတန်မကြည့်လင်းတဲ့အတွက်တောင်းမှအပ်ပါတယ်ခင်ဗျာသူပြောပြသွားတာကဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့ကထွက်လာပြီးတနင်္လာနေ့ညမှာမူဆယ်ကိုရောက်ရှိခဲ့တဲ့အကြောင်းသူလိုက်ခဲ့တဲ့ကားထဲမှာလည်းအရာရှိပုံသာနဲ့လူနှစ်ယောက်ပါလာတဲ့အကြောင်းသူ့ကိုခေါ်လာတဲ့သူကအဲ့ဒီလူနှစ်ယောက်ကမေးလို့ရှိရင်ခိုးပြေးလာတာလို့ပြောခိုင်းကြောင်းပြောသွားတာပါမူဆယ်ရောက်တဲ့အခါနယ်စပ်တရားမဝင်အပေါက်ကနေတရုတ်နိုင်ငံရှူလီမြို့ထိခေါ်သွားပြီးသူ့ကိုတက်ခုတ်ကန်တစ်ခုမှထားရတဲ့ဆိုတဲ့အကြောင်းကာယကံရှင်ကပဲအခုလိုဆက်လက်ရှင်းပြရမှာအ
ဲ့ဒီနောက်ပဲဆိုအဲ3နာရီခွဲကားနဲ့သူကဖြတ်ပြီးသွားပြီတဲ့အဲ့ချိန်မှာဒီတက်ဝင်သူဆင်းဖို့ပဲသူကဘယ်မှမသွားတဲ့သူဘယ်မှမအားနဲ့သူထားတဲ့အခါမှာပြေးလိုက်အားနဲ့နေပြီးတော့ညနေကျသူ3နာရီခွဲဖို့5မိနစ်လို့ကိုတရုတ်မှရဖုံးဆက်တယ်သူ
သူ့ကိုခေါ်လာခဲ့တဲ့သူကဖုံးဆက်တဲ့ကသူ့ရှိမှမဆက်ပဲအပြင်မှာထွက်ပြောကြောင်းအဲ့ဒီနောက်သူ့ကိုအိတ်နဲ့ဝေဆားတွေထည့်ကမ်းပြီးတော့ကားကိတ်ကိုလိုက်ပို့ကြောင်းသူ့အနေနဲ့ငိုယူပြီးတောင်းပန်ပြီးမဲ့နောက်ဆုံးတော့လိုက်သွားရကြောင်းအဲ့ဒီမင်းကလေးကပဲပြောပါတယ်ရှလီကားကိတ်ကနဲ့ထွက်လာတဲ့အခါလမ်းမှာဂိတ်နှဂိတ်တွေ့ခဲ့ပါတယ်ပထမဂိတ်မှာဘာမှမဖြစ်ပဲနောက်တစ်ဂိတ်ကျတော့တေဦးရဲကမှတ်ဖို့တွင်ခီးသွွားလက်မှတ်မပါတာကြောင့်သွားခွင့်မပေးဘူးလို့သူကပြောပါတယ်လှုပ်ရှားပေးမယ်ဆိုပြီးခေါ်လာခဲ့တဲ့မြန်မာနိုင်ငံသားတယောက်ကကားပေါ်မှာတရုတ်တယောက်နဲ့အတူထပ်ပေးလိုက်တာဖြစ်ပါတယ်တရုတ်ရဲနဲ့တွေ့ပြီးရှေ့ဆက်မသွားနိုင်တဲ့အခါသူ့ကိုခေါ်ခဲ့တဲ့မြန်မာနိုင်ငံသားကိုဖုံးဆက်ဖို့အဲ့ဒီတရုတ်စီကဖုံးကိုတောင်းတဲ့အခါခေါင်းကိုတုံးနဲ့ရိုက်လိုက်တာကွဲသွားပါတယ်အနီနာကတရုတ်တွေကစေကန်းလိုက်ပို့ပေးခဲ့ပြီးစေကန်းကနေရှူလီကိုလမ်းလျှောက်ပြန်လာခဲ့တာဖြစ်တယ်လို့အဲ့ဒီမင်္ဂလေးကဆက်ပြီးပြောပြသွားပါတယ်ဒီမင်္ဂလေးရဲ့ဖြစ်ရလို့ပဲမြန်မာနိုင်ငံကချင်ပြည်နယ်ကမင်္ဂလေးတွေလည်းဒီနှစ်ပိုင်းအတွင်းမှာတရုတ်မြန်မာနယ်စပ်လိုင်ဇာနယ်စပ်ထွက်ပေါက်ကနေတဆင့်ရောင်းစားခံရတာတွေရှိနေတုံးပဲလို့ကချင်မျိုးသမီးဖွဲ့ဝင်တူကလည်းအာရဗိတ်ကိုပြောပြပါတယ်။ရောင်းစားခံရတဲ့မင်္ဂလိတချို့ဆိုရင်တရုတ်နိုင်ငံအတွင်းပိုင်းအန်ဝေး၊ဟူနန်၊ကွမ်းတုံစတဲ့ပြည်နယ်တွေထိရောက်သွားတဲ့သူတွေလည်းရှိပါတယ်။သူတို့ကိုကျေးလက်ဒေသတွေမှာတရုတ်မျိုးသားတွေရဲ့ဇနီးမယားတွေဖြစ်နေထိုင်ကြရသူတွေရှိသလိုတောရွာတွေမှာအလုကျန်းလုကြတဲ့သူတွေလည်းရှိတယ်လို့ရွှေလီမြို့မှာအနေကြတဲ့မြန်မာနိုင်ငံသားတဦးကပြောပါတယ်မြန်မာနိုင်ငံကမင်္ဂလိတွေအခုလိုရောင်းစားခံရတဲ့ကိစ္စတွေမှာဒေသခံနာဖအာနာပန်အချို့လည်းပါဝင်ပတ်သက်တာတွေရှိတဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်မြန်မာရေးရာဖွဲ့ချုပ်မြန်မာနိုင်ငံထူထူတွင်းရေးမှူးမန်နိုင်ရင်ကပြောဆိုပါတယ
်ခုပေါ့နော်ကျမတို့ဒီတွင်မှာဒီတွင်ကနာဖကတော့သူတို့ပြောနေကြတာတွေဆိုနေကြတာတွေရှိတယ်သူတို့အနေနဲ့ဒီပြီးခဲ့တဲ့စက်တင်ဘာပြီးခဲ့တဲ့နှစ်စက်တင်ဘာမှာသူတို့က traffic jam နဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ပြီးတဲ့နောက်ပိုင်းမှာဆိုရင်ဒီတိုင်းရောက်ဝယ်မှုတွေဟာဆော့ကျသွားပြီးဆိုပြီးတော့ပြောနေကြတာတွေရှိပါတယ်ဒါပေမဲ့ကျမတို့လက်တွေ့တည်နေကြားနေရတဲ့အခြေအနေကတော့ထိုင်းဘက်မှာရောဒီပြည်ထဲမှာရောလူပေါ့နော်ဒီကုကြံရောင်းဝယ်ဆိုင်ရမှုကဆက်တိုက်ရှိနေတယ်ဆိုတာကိုကျမတို့ကြားသိနေရတာရှိပါတယ်ကုန်တယ်တွေပေါ့ဒီပွဲစားတွေကရွာတွေတည်းထိရောက်လာတယ်သူတို့ကနေဒီမှာအလုပ်ကောင်းကောင်းရှိတယ်ဆိုပြီးဒီမှာခေါ်လာတယ်ခေါ်လာပြီးပါပေါ့နော်ဒီလက်ရောက်တဲ့အချိန်မှာမှဒါရောင်းစားတယ်ဆိုတော့ဒါကျမတို့ကြားရသိရတာတွေရှိပါတယ်တချို့နေရာတွေသလို့ရှိရင်ရွာကတော်ရှိတဲ့လူတွေဥက္ကဋ္ဌတွေဘာတွေကလည်းသိပါတယ်ဒါပေမဲ့ဒီကုန်ကူးတဲ့လူတွေနဲ့ပေါင်းပြီးတော့မှညပြီးတော့မှပေါ့ဒီအခြေအနေတွေကိုတို့ကလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်။ဘုရားထေလုံးနေကြတဲ့လူတွေကလည်းဒီဘက်ကပမာပြရလူတွေပါပဲ။အချို့ကအမျိုးသမီးတွေပါပါတယ်
။ထိုင်းနိုင်ငံမှာခြေစိုက်တဲ့မျိုးသမီးရေးရာဖွဲ့ချုပ်မြန်မာနိုင်ငံကမနှိုင်းရင်ပြောသွားတာပါ။မြန်မာနိုင်ငံကမင်္ဂလိတွေတခြားနိုင်ငံတွေသည်ရောင်းစားခံရတာတွေဟာအဓိကပြဿနာကတော့နိုင်ငံရေးပြဿနာကြောင့်ဖြစ်တယ်ဆိုတာကိုသူကအခုလိုထောက်ပြပြောဆိုထားပါတယ်။
ဒီကြတာတစ်ခုကကျမတို့အမိလည်းဘလောက်ပဲလုပ်လို့ကျမတို့ပြည်တွင်းရဲ့အခြေအနေပြည်တွင်းမှာစစ်ပွဲရေးဆက်တဲနေတယ်ဒီစစ်ပွဲရေးဆက်တဲမှုရဲ့အရင်းကကလည်းနိုင်ငံရေးပြောင်းလဲမှုမရှိနေဘူးနိုင်ငံရေးပြောင်းလဲမှုဆိုတာမရှိနေသေးဘူးကျမတို့နိုင်ငံထဲမှာစစ်ပွဲရေးခွင့်မျိုးတိုးတက်ဖို့လုပ်ဖို့အခွင့်အရေးဆိုတာလည်းမရနိုင်ဘူးဆိုတော့ကျမတို့ရဲ့တကယ့်အရင်းကဒီကိုမဖြေရှင်းနိုင်လေကတော့ကျမတို့အမျိုးသမီးတွေဟာဒီလိုမျိုးပဲကြုံနေရအောင်ပါပဲဒီတောင်းရောင်းဝယ်ခံရတဲ့တကယ်နဲ့ထဲမှာတို့ကြတော့လေကိုယ့်ရဲ့လို့ဆန္ဒအရာလာကြတယ်ပြည်နိုင်ငံတွေမှာအလုပ်တွေလုပ်ကြတယ်လို့ယူနေလေအထက်ထဲလိမ်မန်းဆိုင်ရာရစောကားတာဒ
ဒါတော့တရားနဲ့အဲထဲမှာမျိုးစုံနဲ့ခင်းချင်းချုပ်ချယ်မှုတွေကိုကြိုးစားရအောင်ပါပဲ။နိုင်ငံရေးကြေကနာကိုမဆွေးရှင်းနိုင်တဲ့အမျိုးသမီးတွေရဲ့ဒုက္ခဟာလူပေးနိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့ဦးမြင်ရဖွဲ့ချုပ်နိုင်ငံကမျိုးသမီးတွေရောင်စားခါရတဲ့ပတ်သက်ပြီးမျိုးသမီးရေးရဖွဲ့ချုပ်နိုင်ငံကသူတွေတွေ့ရမှုမှန်တမ်းရင်ကိုအရဘက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်